စစ်အစိုးရမေလမှာကျင်းပဖို့စီစဉ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုဖို့ဆန္ဒခံယူပွဲကိစ္စအတွေ့ရန်ကုန်တိုင်းတွင်းမှာတော့ကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့တွေတက်တက်ကြွကြွစတင်လှုပ်ရှားနေပြီလို့ရက်ွက်တွင်းကပြည်သူတွေကပြောပြကြပါတယ်။ဒီလှုပ်ရှားမှုမှာပထမဆုံးအဖွဲ့ဝင်သစ်တွေဝင်ရောက်လာရေးကိုတော်တော်လေးကိုဂရုတစိုက်ဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်။ရုံးဝန်ထမ်းတွေကျောင်းသားကျောင်းသူဆရာဆရာမတွေနေတာမကပဲဈေးထဲကခေါင်းရွက်ပြထိုးဈေးတွေပါမကြံအဖွဲ့ဝင်ဖြစ်လာဖို့စီယုံနေတာတွေ့ရပါတယ်။တောင်းကလာပရနာဈေးအတွင်ဈေးတွေတဦးကိုငွေ3000ချေးပြီးအဖွဲ့ဝင်ဖြစ်အောင်ဆောင်ရွက်နေတယ်လို့ဈေးတွေတဦးကပြောပြပါတယ်
။ဈေးတွေဈေးသားတွေ3000ချီချေးတယ်အဟုတ်ရဲ့ဥပဲရှိပြီးကြံ့ခိုင်ရင်ငွေမနေရဆိုပြီးတော့ဝင်ဟိုင်းတယ်။အခုအားချင်းလုံးတယ်ဒီလိုအားတော့ဈေးဌာနမူပါဟွန
်း
တော့ဈေးသားရင်ကော်မတီဥက္ကဋ္ဌပါတယ်။အဲဈေးကိုအဲ့ပါလိုက်ပြီးတော့ဒါမေးကျွန်တော်တို့များခေါင်းထွက်ယူရတဲ့ဈေးတွေကစချီးတယ်။အဲ့မှာတယောက်နှစ်ယောက်ကတောင်းဝင်ယူရတယ်ဘေးနဲ့ဆိုင်က
အလားတူပဲဖေဖော်ဝါရီ16ရက်နေ့ကတောင်တကုံမြို့နယ်အတွင်းရက်ွက်တိုင်းလူလူမှာယာယီတကောင်စင်းကောက်ယူတာတွေကိုရရကကဦးစီးပြီးဆောင်ရွက်နေတယ်လို့အဲ့ဒီအဖွဲ့တွေနဲ့အတူကြံ့ခိုင်ဖွံ့ဖြိုးရေးကစီယုံရင်းမှုတွေကိုယ်တိုင်ကွင်းစင်းပြီးရက်ွက်လူတို့ရဲ့လူအပ်ချက်တွေကိုမင်းမြန်းနေတယ်လို့ဆိုပါတယ်။ရေမီလူအပ်ချက်ကအစကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့ကြီးကပြည်လဲအောင်ဆောင်ရွက်ပေးမယ်လို့စီယုံဆောင်ရွက်နေပါတယ်။ရက်ွက်တွင်မှာရှိတဲ့ကြက်ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေကလည်းအဖွဲ့ဝင်သစ်တွေရရှိရေးစည်ရင်းကောက်နေတာတွေ့ရတယ်လို့ဆိုပါတယ်။ဒါအပြင်ရန်ကုန်မြို့လယ်ပိုင်းရက်ွက်တွေမှာတော့စန္ဒခံယူပွဲလုပ်ဖို့အဖွဲ့တွေစတင်ဖွဲ့နေပြီလို့သိရပါတယ်။ရန်ကုန်မြို့ကန်တူကအခုလိုပြောပါတယ်
။ခဏဖွဲ့တဲ့ခဏစုရှိရမယ်ပေါ့။သူကဒီတဖွဲ့မှာပေါ့။သူကတရက်ွက်မှာသူကပထမဆုံးကကြံ့ခိုင်ကျန်းခိုင်ရည်ရဲ့နောက်တော့ရရကဥက္ကဋ္ဌရည်ရဲ့ပြီးတော့မိတက်ရည်ပြီးတော့ချက်ချီနီရည်စာရှင်ရည်နောက်တော့ကျွန်တော်တို့အရသားနှစ်ယောက်ပါအောင်မယ်လို့ပြောတယ်အဖွဲ့ဝင်မဟုတ်တဲ့အရသားနှစ်ယောက်ပါအောင်အ
ဲ့အဖွဲ့ဖွဲ့တာကသူကဘာအတွက်ဖွဲ့တာလဲ
သူကကော်မရှင်ကနေပြီးအဲ့မဲကိုယူမဲ့တဘောပေါ့ကွာတော့ပါလားအခုကမဲဆန္ဒပေးခြင်းတဲ့လူကနေခဲ့မဲဆန္ဒမပေးခြင်းတဲ့လူကအပြင်ထွက်သွားဘူးပေးခြင်းတဲ့လူကသူကဘယ်လိုလုပ်ရမလဲဒီဖောင်းကိုသူတို့ဘယ်လိုဖြည့်မလဲအမားကိုဘယ်ပဲနေရာမှာချက်ရမလဲဒါမျိုးတဘောပေါ့နော်အဲ့ဒါကိုသူကကော်မတီတစ်ခုအနေနဲ့သူကဖွဲ့စည်းမယ်သူကကျွန်တော်ဒီမျိုးတဲ့ဘက်မှာဆိုတောင်းတောင်းပေါ့ဟိုကဘာပဟန်းကြောက်တရားပေါ့ကျွန်တော်ကြားလာတာကန်တော်လေးဆိုတော့မင်္ဂလာတောင်းကျုံပေါ့ဒီကောင်းတဲ့တောင်းတောင်းလေးမှာပါတယ်တောင်းတောင်းမျိုးလေခုနှစ်မျိုးလေမှာပါတယ
်ဆန္ဒခံယူပွဲကိုလည်းတူးချင်းမဲဆန္ဒလာပြီးတဲ့ပုံစံမျိုးမဟုတ်ပဲရက်ွက်တွင်ကြောင်းဓမာယုံခမ်းမစသည်များမှာလူစုစည်ပြီးတဲ့နောက်အခြေခံဥပဒေကိုရှင်းပြပြီးတော့ထောက်ခံသူများထိုင်နေခဲ့ဖို့နဲ့မထောက်ခံသူတွေခမ်းမတွင်ကပြန်ထွက်သွားရန်အစီအစဉ်ရှိတယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေကပြောပြကြောင်းမြို့ကန်တူကဆိုပါတယ်သူကိုဆက်ပြီးမေးကြည့်ပါမယ်အဲ့ဒီတင်းတွေကဘယ်ကနေပြီးတော့ထွက်တာလဲခင်ဗ
ျရက်ွက်ထဲမှာပေါ့ကြံ့ခိုင်ရေးတို့ဘာတို့ပေါ့အဲ့လိုမျိုးတွေကနေကြားရတာပ
ါအခုတိုင်းကဒါဒူတွေကိုဒူအင်အားနဲ့ဆန္ဒခံယူတဲ့ပုံစံမျိုးလုပ်နေ
ဟုတ်ကဲ့လုပ်နေကြပုံစံမျိုးအတိုင်းပဲအဲ့လို
တော်တော်အကဲများမထောက်ခံမင်းနဲ့ပြန်သွားမဲ့လူပြန်သွားမဲ့လူကြောင့်တော်တော်ဘာလုပ်မယ်ဆိုပြီးတော့ချင်းချောက်တာမျိုးတွေပြောဆိုတာမျိုးတွေဘာသင်ကြားရလဲခင်ဗ
ျပြန်သွားတဲ့လူတွေတို့ဆောင်ကြည့်ရင်လည်းဆောင်ကြည့်မယ်ဒါမှမဟုတ်ရင်နောက်မှပဲပေါ့သူတို့တခြားတစ်ခုခုနဲ့အဲ့လိုမျိုးအေးအေးယူတာမျိုးလည်းဖြစ်ရင်ဖြစ်မယ်ပေါ့တကယ်လို့ပြန်သွားတဲ့လူကလူများစုဖြစ်ရင်တော့ပြဿနာသိမ့်မရှိနိုင်ဘူးလူနည်းနည်းလေးပဲဆိုရင်တော့သူတို့ကဒီပုံမှာဒီလူတွေကိုပြန်ပြီးတော့မှအေးအေးယူတာမျိုးပါမျိုးဖြစ်ရင်လည်းရှိမှာပေါ့အေးအေးယူရဆိုဒီမဲသူတို့မထောက်ခံတဲ့အတွက်မဟုတ်ဘူးသူတို့တခြားတစ်ခုနဲ့အပြစ်ရှာပြီးတော့မှပဲအေးအေးယူခြင်းနဲ့ယူမှာပေါ့
ဒီသတင်းတွေထွက်တဲ့အတွက်ကြောင့်ဒီရက်ွက်ထဲရလူတွေရဲ့အနေအထားဘယ်လိုရှိလဲသူတို့ဘာတွေဝေဖန်နေကြလဲခင်ဗျ
လူတွေကတော့တချို့ကလည်းကြောက်တဲ့လူကလည်းကြောက်ပြီးတော့မှထိုင်ရင်လည်းထိုင်နေမှာပေါ့နော်ဒါပေမဲ့အလုံးကညီညီညွတ်ညွတ်နဲ့စူးစူးစီးစီးနဲ့တခါလဲမထူးတော့ထပ်ပြန်ရမယ်ဆိုတော့မှထပ်ပြန်တဲ့ဟာရှိမှာပေါ့အဲ့လိုမျိုးလည်းပြောနေကြတာပေါ့နော
်အခုချိန်ကတော့ဘာမှတော့ပြောလို့မရသေးပေါ့လေလူတွေကတော့လူတွေထဲမှာအခုပြောဆိုဝေဖန်နေတဲ့အခြေအနေတွေပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ဒါကတော့ကြက်ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်နဲ့နှိစက်သူရန်ကုန်မြို့ကန်တူပြောပြခဲ့တာပါဒီသတင်းတွေဟာရန်ကုန်မြို့ကန်တွေကြားပြောဆိုနေကြတဲ့အတီးပြုလို့မရတဲ့သတင်းတွေဖြစ်ပါတယ်။ဒါပေမဲ့ဒီသတင်းတွေပေါ်အခြေခံပြီးဆန္ဒခံယူပွဲဟာဒီပုံစံဖြစ်လာမှာပါလို့သုံးသပ်သူတွေကလည်းလက်ခံနေပါတယ်။သူတို့အဆိုအရဆန္ဒခံယူပွဲလုပ်ဖို့နှစ်လကျော်ကျော်လောက်ပဲလိုတော့တဲ့အချိန်မှာဖွဲ့စည်းပုံအခြေခံဥပဒေကလည်းထွက်ပေါ်မလာသေးသလိုဆန္ဒခံယူပွဲလုပ်မဲ့နေ့မှအခြေခံဥပဒေကိုတထိုင်နဲ့ရှင်းပြပြီးအဖြူအမဲမဲခွဲဖို့လုပ်တာမျိုးကတော့ကျိုးကျောင်းစီလျော်မှုမရှိဘူးလို့ ဝေဖန်နေကြတာလည်းရှိပါတယ်ခင်ဗျာ